အခုတခါနားဆင်ရမှာကတော့ဒီတိုင်းသားတွေရဲ့လိုလားတောင်းဆိုချက်တွေကိုအကောင့်ထဲပို့ဖို့ဆိုရင်လိုအပ်လာရင်2008ဖွဲ့စည်းပုံဥပဒေကိုပါပြင်ဆင်ရေးဆွဲတာလုပ်သင့်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတည်းစစ်ကောင်စီဥက္ကဋ္ဌကနေကတိပေးပြောကြားလိုက်တာဟာမြန်မာစစ်တပ်ရင်ဆိုင်နေရတဲ့ပြည်တွင်းစစ်အရှိန်ကိုရော့ကျသွားအောင်လှုပ်လှုပ်ပုံရပေမဲ့တိုင်းရင်းသားအရေးဖက်ဒရယ်အရေးနဲ့ပတ်သက်တဲ့ပြဿနာတွေကိုတော့စစ်ကောင်စီကဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့ဥပဒေပညာရှင်တွေနဲ့နိုင်ငံရေးအကဲအကတ်တချို့ကမြင်ကြပါတယ်ဒီအကြောင်းကိုဆက်ပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာတိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးကိုထဲသွင်းစဉ်းစားတဲ့အနေနဲ့လွတ်တော်အလိုက်တရားဥပဒေပြုခွင့်ရှိအောင်ဥပဒေမှန်တိုင်းအတွင်းကနေပြုရင်ပြောင်းလဲမှုလုပ်သင့်တဲ့အကြောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအောက်တိုဘာ15ရက်နေ့မေခွန်းမှာပြောခဲ့တာပါတိုင်းရင်းသားကိုစားပြုမှုအများစုရှိတဲ့အမျိုးသားလွှတ်တော်ကနေအဆိုပြုလိုက်တဲ့ဥပဒေမူကြမ်းတွေဟာပြည်သူ့လွှတ်တော်မှသဘောထားကွဲလွဲမှုတွေရှိတတ်ပြီးပြည်ထောင်စုလွှတ်တော်အတွင်းမဲခွဲဆုံးဖြတ်ကြတဲ့အခါမှာတော့အများစုဖြစ်တဲ့ပြည်သူ့လွှတ်တော်ကလွှမ်းမိုးအသာစီးရာသွားတာရှိတတ်တာကြောင့်လွှတ်တော်အလိုက်တရားဥပဒေပြုခွင့်ရှိတဲ့ကြောင်းအဲ့ဒီအတွက်ဖွဲ့စည်းပုံကိုပြင်ဆင်ရေးဆွဲတာတွေလုပ်တင်တယ်လို့ပြောခဲ့ပါတယ်စစ်ကောင်စီဥက္ကဋ္ဌအနေနဲ့တိုင်းရင်းသားတွေကိုအထူးသဖြင့်လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကိုဟိုအရင်တုန်းကနဲ့မတူတဲ့လိုက်လျောမှုတွေအခုလိုဘာကြောင့်လှုပ်လာတာပါလဲအမေရိကန်အင်ဒီယားနားပြည်နယ်ကမြန်မာအရေးလေးလာသူဒေါက်တာရိုဒင်းငါကအခုလိုသုံးသပ်ပါတယ
်ကျွန်တော်မြင်တာကတော့မင်းအောင်လှိုင်ကတော့အခုကရန်သူဝိုင်းနေပြီ NUG ရဲ့ PDF တွေကိုဒီတိုင်းရင်းသားလက်နက်ကင်အကြီးတွေပေါ့လေKIA တို့ KNU တို့ CNF တို့ KNPP တို့ကစပြီးတော့ထောက်ပံ့နေတယ်ကူညီနေတယ်ဒါအလုံးအတိပဲဖြစ်တယ်အဲ့ဒီအချိန်မှာတခြားဒီဝါတို့ဘာတို့တိုင်းသားလက်နက်ကင်တွေကလည်းစစ်ကောင်စီကိုတော်လှန်ပြီးတော့ PDF နဲ့ပေါင်းမယ် NUG နဲ့ပေါင်းမယ်ဆိုတာကိုချောက်တယ်လေအဲ့ဒါရန်သူကိုထိုးခွဲတဲ့အနေနဲ့ဖဲ့ပြီးတော့စီယုံနေတယ်လို့ကျွန်တော်မြင်တယ်လက်ရှိသူစုပ်ကိုင်နေတဲ့2008အခြေခံဥပဒေအရလည်းလုံးဝမဖြစ်နိုင်တဲ့ကိစ္စတွေကိုသူမက်လုံးတွေပေးနေတယ်လို့ပဲကျွန်တော်သုံးသပ်ပါတယ်
။ဖွဲ့စည်းပုံပြင်ဆင်ရေးကိုပြောလာရုံနဲ့မက UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ကပြောထားတဲ့ဝါပြည်နယ်တောင်းဆိုမှုကိုလည်းမူအဖြစ်သဘောတူကြောင်းစစ်ကောင်စီကကတိပေးထားတာပါ။စစ်ကောင်စီဥက္ကဋ္ဌရဲ့လိုင်လျောကတိပေးမှုတွေကလက်တွေ့ကျပါရဲ့လား။ဖွဲ့စည်းပုံအခြေခံဥပဒေရေးရာကျွမ်းကျင်သူလူအခွင့်အရေးရှင်နေဦးအောင်သူကအခုလိုရှင်းပြပါတယ
်ဟိုဒီလိုပြလွတ်တော်မှာဥပဒေပြရမ်းတယ်ဆိုတဲ့ဥစ္စာကမင်းအောင်လည်းကြောတယ်လို့အလွယ်တူလို့လို့မရဘူးလေဟိုအခြေခံကပါလဲဆိုတော့တိုင်းပြည်ကဘယ်လိုပုံစံမျိုးနဲ့ဖွဲ့စည်းတည်ဆောက်มาလဲဆိုတာအရင်ကစစင်သားဖြစ်တယ်ဆိုတာကတော့ဟလာတပီတော်စင်းနဲ့တွားမှာလားဖက်ဒရယ်ပြည်တော်စုလားဖက်ဒရယ်ပြည်တော်စုဆိုရင်ဘယ်လိုဖက်ဒရယ်ပြည်တော်စုမျိုးလဲဆိုတော့အရင်တွားရမယ်လေဟိုကျွန်တော်တို့တိုင်းပြည်ကအမေရိကန်ပြည်ထောင်စုဩစတြေးလျဆွစ်ဇာလန်အစရှိတဲ့တိုင်းပြည်တို့ coming together federalism သွားမှာအဲ့ဒါပါလဲဆိုတော့ပြည်ထောင်စုဖွဲ့စည်းအောင်ပေါင်းတဲ့ပြည်နယ်တွေကအခြေခံအဖြစ်အချုပ်ချာအနာပိုင်ရမယ်အဲ့ဒါ